မနက်ငယ်ရခိုင်ဒေသကနေရိုဟင်ဂျာတွေအစုအပြုံလိုက်ထွက်ပြေးခဲ့ရတဲ့ဖြစ်ရပ်၅နှစ်မြောက်တဲ့နေ့ဒီနေ့မှာရိုဟင်ဂျာတွေအတွက်တရားမျှတမှုရရှိစေရေးဆောင်ရွက်ရမယ်လို့ကုလသမဂ္ဂအကြီးအကဲတွေကပြောလိုက်ကြပါတယ်။ရိုဟင်ဂျာတွေထွက်ပြေးခဲ့ရတဲ့၅နှစ်မြောက်ကာလကိုအမှတ်ရပြီးနိုင်ငံတကာရာဇဝတ်မှုတွေမှာကျူးလွန်သူတွေရေးယူရမယ်လို့ကုလအထွေထွေချုပ်အန်တိုနီယိုဂူတာရက်စ်ကသူ့ကိုယ်ပိုင်အင်တာနက်ထွတ်ထားအကောင့်ကနေရေးသားလိုက်ပါတယ်။လူခွင့်ဆိုင်ရာကုလမဟာအမင်းကြီးမရှယ်ဘရှလက်ရဲ့ထုတ်ပြန်ချက်မှာတော့မြန်မာပြည်သူတွေကိုအကြမ်းဖက်တဲ့စစ်တပ်လုပ်ရက်တွေကိုဟန်တာနိုင်ရေးနိုင်ငံတကာကဖိအားတွေတိုးမြှင့်ဖို့တိုက်တွန်းခဲ့တယ်လို့မြန်မာနိုင်ငံအတွင်းအရက်ဘက်အုပ်ချုပ်ရေးပြန်ပေါ်လာဖို့နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ချုပ်ဖောက်မှုတွေကိုအရေးယူသွားဖို့ကိုလည်းထည့်ပြောထားပါတယ်။ရင်ဂျာရေးပါဝင်မြန်မာနိုင်ငံအတွင်းလူခွင့်ချုပ်ဖောက်မှုတွေကိုအထောက်အထားပြုစုနေတဲ့ IIMM ခေါ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရားရဲ့အကြီးအကဲနီကိုလတ်စ်ကွန်ဂျွန်ရဲ့ထုတ်ပြန်ချက်မှာလည်းရင်ဂျာတွေဘေးကင်းလုံခြုံစွာနဲ့သစ်ခါရှိရှိနေရပြန်ဖို့ဆိုရင်တရားမျှတမှုအရင်ရရှိရာအရေးကြီးတဲ့ခြေလှမ်းဖြစ်တယ်လို့ပြောထားပြီးအခုချိန်ထိသူတို့အိမ်မပြောင်းနိုင်သေးတာကစိတ်ထိခိုက်ဆရာကြီးပါလို့လည်းထည့်ပြောခဲ့ပါတယ်။မြန်မာနိုင်ငံလူသားချင်းစာနာမှုကူညီလုပ်ငန်းလူခွင့်ရင်းနဲ့လုံခြုံရေးအခြေအနေတွေဟာစိုးစိုးဝါးဝါးဖြစ်လာပြီးဒီချက်တဲပေါ်နိုင်ငံတကာအတိုင်းဝိုင်းနေတဲ့ပြည်စုံခိုင်မာပြီးအားလုံးပါဝင်တဲ့အဖြစ်ထုတ်နိုင်ဖို့အရေးကြီးတယ်လို့လည်းကုလသမဂ္ဂတွေ့ရင်မှုချုပ်ရဲ့အထူးကိုယ်စားလှယ်နော်လင်းဟေဆက်ကပြောခဲ့ပါသေးတယ်ခင်ဗျ။